အခုဆက်ပြီးဒီမိုကရက်တစ်ပါတီသမ္မတလောင်းဖြစ်ဖို့တည်ချသလောက်ရှိနေတဲ့ဂျိုးဘိုင်ဒန်အနေနဲ့သူနဲ့တွဲပြီးရွေးကောက်ပွဲဝင်မယ်ဒုသမ္မတလောင်းဖြစ်ဘယ်သူကိုရွေးချယ်နိုင်တယ်လဲဆိုတဲ့အကြောင်းကိုတင်ပြပေးချင်ပါတယ်။ဂျိုးဘိုင်ဒန်အတွက်သူနဲ့အတူ2020ပြည့်နှစ်အမေရိကန်သမ္မတရွေးကောက်ပွဲဝင်မယ်ဒုတိယသမ္မတလောင်းရွေးချယ်ရတာဟာအခုလိုကိုရိုနာဗိုင်းရပ်စ်ကပ်ရောဂါစိုက်နေတဲ့အချိန်မှာတာမန်ချိန်တွေထက်ပိုပြီးအရေးကြီးလာတဲ့အကြောင်း Brian Patton သတင်းပေးပို့ထားတာကိုပြောပြပေးမှာပါ။ကျွန်မများသတင်းအောင်ပါရှင်။ဂျိုးဘိုင်ဒန်ကဒုသမ္မတလောင်းအဖြစ်အမျိုးသမီးတစ်ယောက်ကိုရွေးမယ်လို့ကြေညာပေးထားတာမို့အမျိုးသမီးအထက်လွှတ်တော်အမတ်တစ်ယောက်ကိုရွေးလိမ့်မယ်လို့အများစုကခန့်မှန်းကြပါတယ်။ဒါပေမဲ့လည်းအမေရိကန်မှာ COVID-19 ကပ်ရောဂါကျရောက်လာတဲ့အခါမှာတော့ကျန်းမာရေးနဲ့စီးပွားရေးအကျပ်တွေကိုဖြည့်ရှင်းနိုင်မယ့်အတွေ့အကြုံရှိတဲ့ပြည်내အုပ်ချုပ်ရေးမှူးလူမျိုးတွေကနိုင်ငံရေးအရဆက်ဆောင်မှုရှိတာထက်ပိုပြီးတော့အရေးကြီးလာပါတယ်။သမ္မတဟောင်းအိုဘားမားကတော့ဒုတိယသမ္မတဖြစ်သူရွေးချယ်ခဲ့မှုတဲ့ဂျိုးဘိုင်ဒန်ရဲ့အတွေ့အကြုံနဲ့စိတ်နေစိတ်ထားကိုအခုလိုချီးကျူးပြောဆိုခဲ့ပါတယ်။
Choosing Joe to be my vice president was one of the best decisions I ever made.
Joe Biden ကိုဒုတိယသမ္မတဖြစ်ရွေးခဲ့တာကကျွန်တော်ရဲ့ဆုံးဖြတ်ချက်တွေကအကောင်းဆုံးဆုံးဖြတ်ချက်တစ်ခုဖြစ်ပါတယ်။နောက်တော့သူကကျွန်တော်နဲ့အရင်နှီးဆုံးမိတ်ဆွေတယောက်လည်းဖြစ်လာခဲ့ပါတယ်လို့ပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကြောင့်နိုင်ငံနဲ့အဝန်စီးပွားရေးလုပ်ငန်းတွေကျဆင်းနေတဲ့အချိန်မျိုးမှာဘိုင်ဒန်အနေနဲ့သူနဲ့အတူလက်တွဲလှုပ်ဆောင်ရမယ်ဒုသမ္မတနေရာမှာဒီလိုအခက်အခဲတွေကိုကင်တွယ်ဖြေရှင်းနိုင်မယ်အတွေ့အကြုံရှိတဲ့သူကိုရွေးချယ်ဖို့အလားအလာရှိတယ်လို့လည်းသုံးသပ်သူတွေကဆိုပါတယ်။Elizabeth Town colleague နိုင်ငံရေးသိပ္ပံပါမောက်ခါ Kylie Cobb ကတော့
He really has to think about policy going forward. This is going to be a
သူနေနဲ့ရှေ့ဆက်မဲ့မူဝါဒတွေကိုထည့်စင်စားဖို့လူကိုလူပါတယ်။ဒါကစီယုံရေးမှာတကယ်ကိုအရေးပါတဲ့အချက်ပါ။အခုရင်ဆိုင်နေရတဲ့ပြဿနာတွေကိုပြည်내အဆင့်ဒါမှမဟုတ်နိုင်ငံတော်အဆင့်လောက်ထိဖြေရှင်းနိုင်တဲ့အတွေ့အကြုံရှိတဲ့သူတယောက်ယောက်ပဲဖြစ်တင်ပါတယ်လို့ပြောပါတယ်။ဒုသမ္မတနေရာမှာအမျိုးသမီးတူကိုရွေးချယ်သွားမယ်လို့ကြေညာထားတဲ့ဘိုင်ဒန်ကအသက်89နှစ်ရှိနေပြီဖြစ်တဲ့အတွက်ဒုသမ္မတဖြစ်တာဝန်ယူမဲ့သူကလုပ်ငန်းဆောင်တာတွေကိုချက်ချင်းလွှဲပြောင်းယူနိုင်တဲ့အရေးချင်းရှိသူတယောက်ဖြစ်ဖို့လဲလိုပါတယ
် No country can succeed economically in the 21st century by continuing to keep
the
women behind
ဒုသမ္မတတူလည်းတွဲလို့ရနေစီရာစီမှာစီးပွားရေးအရာမအောင်မြင်တဲ့နိုင်ငံမရှိပါဘူးအသိဉာဏ်နဲ့စွမ်းရည်နှစ်ခုပေါင်းတာပါလို့ဘိုင်ဒန်ကပြောတာပါဒုသမ္မတလောင်းနေရာမှာထိတ်ကပြေးနေတဲ့သူအမျိုးသမီးတွေတဲ့ကယ်လီဖိုးနီးယားပြည်နယ်အထက်လွှတ်တော်မတ်ကာမီလာဟဲရစ်စ်မင်းနီဆိုတာအထက်လွှတ်တော်မတ်အေမီကလိုဘူချာနဲ့မန်ချက်ချူးဆက်ပြည်နယ်အထက်လွှတ်တော်မတ်အလစ်ဇဘက်ဝဲရန်တို့လည်းပါဝင်ပါတယ်ဒါပေမဲ့အလယ်နဲ့ဝါဒီဘိုင်ဒန်နဲ့အခမဲ့ကျန်းမာရေးဆောင်ရှားမှုနဲ့အခမဲ့ကောလိပ်ကျောင်းစီးတွေကိုပေးဖို့အားပေးထောက်ခံတဲ့မန်ချက်ချူးဆက်ပြည်နယ်အထက်လွှတ်တော်မတ်အလစ်ဇဘက်ဝဲရန်တို့ကြားမှာသဘောထားကွဲလွဲမှုတွေရှိနိုင်ပါတယ်ကယ်လီဖိုးနီးယားပြည်နယ်အထက်လွှတ်တော်အမတ်ကာမလာဟဲရစ်စ်ကိုရွေးမယ်ဆိုရင်တော့အဓိကမဲဆန္ဒရှင်တွေဖြစ်တဲ့ African American တွေရဲ့ထောက်ခံမှုကိုရမှာပါ။တချို့ African American အတိုင်းဝိုင်းတွေကတော့ Georgia ပြည်နယ်လွှတ်တော်အမတ်ဟောင်း Stacey Abrams ကိုရွေးဖို့လှုံ့ဆော်တိုက်တွန်းနေပါတယ်။2018ခုနှစ်ပြည်နယ်ဥချုပ်ရေးမှူးရွေးကောက်ပွဲမှာရှုံးနိမ့်ခဲ့တဲ့ Abrams ဟာအတွေ့အကြုံနှုတ်ပေမဲ့သူ့ကိုရွေးရင်တော့မဲအရေးအတွက်ပို့ပြီးတော့တိုးလာနိုင်ပါတယ်။Democracy in Color podcast ကအစီအစဉ်တင်ဆက်သူ Steve Phillips က
Stacey's strengths offset and balance out Biden's weaknesses. Her ability to inspire
Stacey's
အားထား
ချက်ရှိတဲ့ Biden ရဲ့အားနည်းချက်ကိုညှိပေးသွားနိုင်တယ်။ Stacey ကလူတွေကိုစိတ်တက်ကြွလာအောင်လုပ်နိုင်တယ်လို့ African American တွေမဲထွက်ပေးချင်လာအောင်လုပ်နိုင်တဲ့အရေးချင်းလဲသူ့မှာမှတ်တမ်းမှတ်ရနဲ့ရှိနေပါတယ်လို့ပြောပါတယ်။ပြည်내အစ်စ်မှာတော့ဒီမိုကရက်တွေအနိုင်ရဖို့လိုအပ်တဲ့အနောက်အလယ်ပိုင်းမီချီဂန်ပြည်내အုပ်ချုပ်ရေးမှူး Gretchen Whitmer ကလည်းလက်တလုံးမှာသူ့ရဲ့ကာယရောဂါအရေးကြီးတွေ့မှုတွေကြောင့်လူကြိုက်များလာပါတယ်။နောက်ပြီးတော့ဖြစ်နိုင်ခြေရှိတဲ့သူကတော့ New Mexico ပြည်내အုပ်ချုပ်ရေးမှူး Michelle Lujan Christian ဖြစ်ပြီး Spain စကားပြော American တွေကိုဆွဲဆောင်နိုင်သူပါ။ Joe Biden အနေနဲ့သူ့ရဲ့ဒုတိယသမ္မတလောင်းဟာတိုင်းပြည်ကိုအုပ်ချုပ်ဖို့အရေးချင်းရှိသူဖြစ်တယ်လို့ဒီမိုကရက်ပါတီဝင်တွေကိုဆွဲဆောင်စီရင်နိုင်သူတယောက်ဖြစ်တယ်ဆိုတဲ့အချက်တွေပေါ်မူတည်ပြီးရွေးချယ်သွားပွဲရှိပါရဲ့ရှင်။